ပေါ့မြို့နယ်ကကျောင်းဆရာတူကိုစစ်ကောင်စီတပ်ကလူမြင်ကွင်းမှာခေါင်းဖြတ်တတ်ခဲ့တဲ့အပေါ်အမေရိကန်ဘက်ကရှုံချလိုက်ပါတယ်။မကွေးတိုင်းရှိတောင်မြင့်ရွာကကျောင်းဆရာဦးစောထွန်းမို့ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကဖမ်းဆီးပြီးခေါင်းနဲ့ခြေလက်တွေဖြတ်တတ်ခဲ့တဲ့တဲ့ရင်ကတုံ့လှုပ်ခြောက်ခြားစရာကောင်းလွန်ပါတယ်လို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရ Netprice ကရှုံချလိုက်ပါတယ်။အခုလိုကျောင်းဆရာဆံမတွေအပါအဝင်ပြည်သူတွေပေါ်ရက်ဆက်ကြမ်းကြုတ်တဲ့မြန်မာစစ်တပ်လုပ်ရက်တွေကိုနိုင်ငံတကာတိုင်းဝန်ကပြင်းပြင်းထန်ထန်တုံ့ပြန်ကြဖို့ကိုလည်းပြောခွင့်ရ Press က Twitter လူမှုကွန်ရက်ပေါ်ကနေမနေ့ကတောင်းဆိုခဲ့ပါတယ် NUG မြို့သားညီညီအစိုးရကျေးရွာစာတင်ကြောင်းကဆရာဦးစောထွန်းမို့ကိုစစ်တပ်ဖွဲ့တွေကအခုတနင်္လာအောက်တိုဘာ18ရက်နေ့မှာဖမ်းပြီးရရဲဆက်ဆက်တပ်ဖြတ်ခဲ့ကခေါင်းဖြတ်ကိုတော့ကျောင်းတကားဂိတ်မှာချိတ်ဆွဲသွားခဲ့တယ်လို့ဒေသခံတွေကပြောတယ်လို့တချို့သတင်းတွေကဖော်ပြကြပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့ဒီနေ့မြန်မာစစ်တပ်ကနေမြေရှင်းလင်းရေးလုပ်တာမရှိကြောင်းနဲ့ဒေသခံအချင်းချင်းမသိမြက်လို့တပ်ဖြတ်မှုသာဖြစ်ပြီးစစ်တပ်ကတတ်တာမဟုတ်ကြောင်း VO ရဲ့အမေကိုတုံ့ပြန်ပြောဆိုထားခဲ့ပါတယ်။အာဏာသိမ်းပြီးစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံတပ်ဖွဲ့တွေကြားလက်နက်ကင်တိုက်ခိုက်မှုတွေရှိလာနေတဲ့မကွေးတိုင်းဒေသကြီးထဲမှာအခုလိုအရသာပြည်သူဖမ်းဆီးတပ်ဖြတ်ခံရတာတွေရှိနေပြီးတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးထွက်ပြေးရသူတွေလည်းတနေ့တခြားတိုးလာနေတယ်လို့စောင့်ကြည့်သူတွေကပြောနေပါတယ်ခင်ဗျာ။